မြန်မာနိုင်ငံမှာ1988ဩဂုတ်လ10ရက်နေ့ဖြစ်ပွားခဲ့တဲ့ရှစ်လေးလုံးဒီမိုကရေစီရေရပုံကြီးဟာဒီနေ့မှာ28နှစ်ပြည့်မြောက်လာခဲ့ပါပြီ။ဒီမိုကရေစီနိုင်ငံထူထောင်ရေးတပါတီအာဏာရှင်စနစ်ချုပ်ငြင်းရေးကိုတနင်္ဂနွေလုံးဝတောင်းဆိုခဲ့ကြတဲ့ဒီလူမှုအုံကြွမှုကြီးရဲ့မူလရည်မှန်းချက်တွေလက်ရှိအခြေအနေမှာဘလောက်အထိပြည့်မြောက်လာခဲ့ပါပြီလဲ။မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့နာယကသူရဦးတင်ဦးကအခုလိုသုံးသပ်ပါတယ်
။ရှစ်ဆစ်စီရေးချင်းဟာဒါတော့တမိုင်းမမနိုင်ဝင်တဲ့ကျွန်တော်တို့စစ်အာဏာရှင်အစိုးရအဖွဲ့ကအုပ်စုနေတာကိုပြည်သူလူထုခံရတဲ့အညီအုပ်စုနဲ့အောင်ပေါ့နော်ဆုတ်ရှားတဲ့တပြည်တို့အတိုင်းအတာတောင်းတတဲ့ကိစ္စဆိုတော့အမှန်ကြီးမှားတဲ့တမိုင်းအခန်းကျက်ပါအဲ့တော့အဲ့ဒီနဲ့ပတ်သက်ပြီးတော့ဆောင်ရွက်တဲ့အတိုင်းအတာမှာတော့ဒါကစစ်အုပ်စုရေးပိုင်းကပုဂ္ဂိုလ်တွေကလည်းပဲအနာကိုဆုတ်ကွက်ထားပြီးလုပ်ခဲ့တဲ့ကြောင့်လို့ကျွန်တော်ကိုအကြအပြည့်များများစွာနဲ့ဖြတ်သန်းခဲ့ရတာပေါ့နော်။ဒါဆိုတော့လည်းတခုပြောသွားတာကဘာပေါ်သွားလဲဆိုတော့ကကျွန်တော်တို့ပြည်သူပြည်ရဲ့ဆန္ဒဖြစ်တဲ့ဂျပါတီအုပ်စုနေရတာနဲ့စပြီးတော့ပါတီစုံဆိုတဲ့ဒီမိုကရေစီကိုကူးပြောင်းဖို့အတွက်ရွေးကောက်ပွဲလုပ်ပေးရတယ်ဆိုတဲ့ရတာကြီးကတော့အမှန်ကြီးမားတဲ့အများရတဲ့အစိုးရကြီးတရားလို့ဒီလိုပဲမှတ်တမ်းနေရမှာပါနော်။အဲ့ဒီအတွက်ကြောင့်လို့လည်းပါတီဖွဲ့စုံနေရပြီးတော့ဇဟုလုပ်ကဲနိုင်ကြတာပေါ့အထူးသဖြင့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာဒီရှိစစ်အရေးခင်ရဲ့ကျွန်တော်အမှန်ကြီးမြတ်သောအပြောင်းအလဲကြီးတစ်ခုပါနေတော့ပေါ်လာကြရတယ်အခြားကြသောပါတီတွေပဲအလားတူပဲဖွင့်ပြနေရပြီးတော့ပြန်ဝင်ဆန်ကုန်ရလာတယ်နောက်ဆုံးတော့ယူကောပွဲအထူးသဖြင့်နောက်95ခုနှစ်ယူကောပွဲလူရလာအောင်မြင်လုပ်ခဲ့တဲ့အဖြစ်တော့အောင်မြင်သွားတာပေါ့ဗျာတို့တော့အကြက်သေးတွေအနောက်ရဲ့အဟန်သားတွေကတော့အခုတည်းကတော့အများကြီးကြံသေးတာပေါ့ဗျာတဲ့အရေးကြီးနေပါတယ်လို့လည်းလုံးဝမခါရရလည်းအများကြီးရှိသေးတယ်။အရိယာထဲမှာလည်းဘာသာရေးပဋိပက္ခဖြစ်ကြတာလေးတွေပါလေးတွေတော့ရှိနေသေးတယ်။နောက်ပြီးတော့လည်းဗျာတခုတော့ရှိသေးပေါ့အဖယ်ပိုင်းကပဲဘလို့ပဲလှုပ်ရှင်လှုပ်ရှင်အောက်ပိုင်းမှာကတော့ကျွန်တော်တို့အပိုးမချူးသေးတဲ့အချူးတစ်ခုကလုတ်ကန်ရတဲ့ကိစ္စမှာတော့အမှန်တမ်းမပြောင်းလဲသေးဘူးပေါ့ဗျာ။
NLD ပါတီရဲ့နာယကသူရဦးတင်ဦးပြောသွားတာပါရှင်။88မျိုးဆက်ចောင်းသားခေါင်းဆောင်တူဖြစ်တဲ့ကိုချင်းမီယာလည်းအခုလိုသုံးသပ်ပါတယ်
။ကျွန်တော်တို့မူလရည်မှန်းချက်ဖြစ်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းရေးဆိုတာတော့ကျွန်တော်ရှေ့ကိုဆက်ပြီးကြွားကြအောင်ပါပါ။ဒါမှမဟုတ်လည်းကျွန်တော်တို့2015ခုနှစ်မှာကျွန်တော်ပြည်သူ့ရဲ့တင်းဝါနေပြီးတော့တခဲနဲ့ရွေးချယ်တင်ပြတဲ့ကျွန်တော်တို့ပြည်ပမဟုတ်ခင်တော့မှပြည်သူ့ဆိုရချက်တော့ပေါ်လာပြီပေါ့။အဲဒီလိုဆိုတဲ့ကိုကျွန်တော်တို့အခိုင်အမာအတိအကျအခြေခံပြီးတော့မှာပဲကျွန်တော်တို့ပြည်ထောင်အခြေခံဥပဒေပြင်ဆင်ရေးပါဝင်ပေါ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိုကျွန်တော်တို့ရှေ့ကိုဆက်ပြီးသွားကြပါလိမ့်မယ်လူမှုအကြမ်းမှုကြီးကတော့ဒီမိုကရေစီရေတော်ပုံကြီးကလူမှုကိုစစ်တဲ့ခွန်အားနှစ်ခုပေးခဲ့တယ်ပေါ့ဒါကိုကျွန်တော်တို့အနာဂတ်ကိုဆက်ပြီးတည်ဆောင်သွားလိမ့်မယ်အဲ့ဒါတော့ဗာလဲဆိုတော့ရှစ်လုံးဒီမိုကရေစီရေတော်ပုံဆိုတာမြန်မာတိုင်းပြည်မှာအထူးခြားဆုံးနဲ့နော်နော်လှန့်လျောင်းမြင်းဆောင်မှကြံကြီးငယ်မှုကြီးပါဝင်ကြတဲ့လူလူရေတော်ပုံကြီးဖြစ်တယ်အဲ့လူရေတော်ပုံကြီးကစစ်တပ်ကနှစ်ခုပေးတယ်ပထမတစ်ခုကပါလဲဆိုတော့ကျွန်တော်တို့ဖိနှိပ်မှုကိုမခံတော့ဘူးလွတ်လပ်မှုကိုငါတို့ကိုယ်တိုင်ရအောင်ယူမယ်ဆိုတဲ့အဲ့စစ်တပ်ပေါ့နော်နောက်တစ်ခုကပါလဲဆိုတော့အဲ့ဒါတွေရယူနိုင်ဖို့အတွက်ငါတို့တွေစူးစီးညီညွတ်မှဖြစ်မယ်ဆိုတဲ့အဲ့စူးစီးညီညွတ်စစ်တပ်ပေါ့အဲ့တော့လွတ်လပ်မှုနဲ့စူးစီးညီညွတ်မှုစစ်တပ်ကိုဒါရှေးလုံးစစ်တပ်လို့ကျွန်တော်တို့သတ်မှတ်တယ်အဲ့အဲ့စစ်တပ်ကိုနောင်လာနောက်သားတွေကိုကျွန်တော်တို့ခိုင်မအောင်တိစောက်ပေးခြင်းအပြင်ကျွန်တော်တို့ဒီမြန်မာနိုင်ငံဟာလွတ်လပ်မှုနဲ့စုစည်းမျိုးဥစားအများရန်ရနေနေမယ်အနာဂတ်တော့ဖြစ်လာလိမ့်မယ
်88မျိုးဆက်ចောင်းသားកောင်းဆောင်တူဖြစ်တဲ့ကိုချင်းမီပြောသွားတာပါရှင်အမေရိကန်ပြည်ထောင်စုအိန္ဒိယနားပြည်နယ်ဖိုဝင်းမြို့က1990ပြည့်နှစ်ရွေးကောက်ပွဲအနိုင်ရကိုယ်စားလှယ်ဒေါက်တာတင့်ဆွေကလည်းခုလိုသုံးသပ်ပါတယ
်မြန်မာနိုင်ငံရဲ့မျက်မှောက်ခေတ်တိုင်းမှာရှင်းလေးလုံးချောင်းပဲအကြောင်းလိုက်အကြီးကြီးကျွန်တော်ဖြစ်ပါတယ်အမြင့်တွေလာတဲ့ရှစ်အုပ်ချုပ်ရေးသို့မဟုတ်တပါတီအုပ်ချုပ်ရေးကိုကျွန်တော်တို့ဖေရှားနိုင်ခဲ့တယ်။သို့သော်လည်းပဲဖေရှားမှုကနေပြီးတော့တကယ်တမ်းဒီမိုကရေစီပဲရောက်လာဖို့တောင်းနောက်ထပ်နှစ်အစိတ်ရောက်ထပ်ပြီးကြိုးစားနေရသေး။ဒီနှစ်တောင်မှကျွန်တော်တို့ကင်းစင်သေးတာမဟုတ်ဘူး။သို့သောဒီလောက်ပဲရတာကကျွန်တော်တို့တော်လှပြီပေါ့နော်။အဲဒီလောက်တော်လှအောင်ဖြစ်လာတာရှင်လင်းလုံးအရေးခင်ကြောင့်ဖြစ်တယ်။ရှင်လင်းလုံးအရေးခင်ဟာလူတိုင်းအကုန်ပါဝင်ကြတယ်။အဲ့ခက်ကစစ်စွာဟိုထောက်လိုင်းကြီးကပြောသလိုကွန်မြူနစ်ကဟိုတွေ့ထိုးတာပါညာပေါ့နော်။ပါကောင်းပါပေမဲ့လို့ကွန်မြူနစ်ဆိုတော့ဘာမှမသိတဲ့လူတွေကလမ်းပေါ်တကယ်ထွက်တာကျွန်တော်ကိုယ်တိုင်လည်းပါတာပေါ့။ဟိုကျွန်တော်တို့အဲ့လိုဘာမှမသိပါဘူး။ပြောချင်တာကဝါရဖြန့်ချီပြီးအသေးဖြစ်တာတွေမှားတယ်မမှန်ဘူးပေါ့နော်။ဟိုဗီဒီယိုအတူတူပါတယ်လုတ်ပြီးတော့ဟိုဖန်တီးခဲ့တယ်။ဒီနေ့လူလူကိုလှည့်စားမှုနဲ့ချိန်ချောက်မှုဖြစ်တယ်ဟာရှင်းလင်းလုံးတော့က ဟာလာဟုံးဟုံးတော့ထောက်လိုက်ရအောင်မြင်ခဲ့ဘူးနောက်တစ်ချိန်မှာအခုချိန်မှာလူလူကအဲ့ဒါတွေကိုယုံကြည်မရှိတော့ဘူးအဲ့ဒီနည်းတွေကိုပယ်ဖြတ်နိုင်တဲ့လူလူရဲ့ယုံကြည်မှုအမြင်ရလာပြီဖြစ်တဲ့တွေ့အနာဂတ်မှာလူလူကိုလိန်ညာအုပ်ချုပ်တဲ့အုပ်ချုပ်ရေးတွေဟာနေရာရစရာအကြောင်းမရှိဘူးလို့မြင်ပါတယ်
ဒီမိုကရေစီနိုင်ငံထူထောင်ရေးအတွက်တောင်းဆိုခဲ့ကြတဲ့ဒီ1988လူမှုအုံကြွားမှုကြီးရဲ့မူလရည်မှန်းချက်တွေလက်ရှိမှာဘလောက်ထိပြည့်မြောက်လာခဲ့တယ်ဆိုတဲ့နဲ့ပတ်သက်ပြီးမန္တလေးမြို့ကစာရေးဆရာဦးညီပူလေးရဲ့အမြင်ကလည်
းမရသေးဘူးတော်တော်များမရသေးဘူးလို့ခံစားရတာဗျာ။ဘာလို့လဲဆိုတော့ရွှေခေါက်ပွဲနိုင်တာပြင်မဲ့ဒီမိုကရေစီနဲ့ဆိုင်အများကြီးသက်ဆိုင်တဲ့ဌာနတွေမှာစံမတော်လက်ထက်ရှိသေးတာတော့ပြီးကျွန်တော်တို့ဒီဖွဲ့စည်းပုံနဲ့ဒီမိုကရေစီနဲ့တည်းအလန့်ခွာတယ်လို့ခံစားလို့ပါဗျာ။စည်းပုံနဲ့ပြင်အောင်ပါဗျာ။ကျွန်တော်တို့ပြည်သေးလို့ဟာမျိုးဝင်ကြီးဌာနတွေဌာနလေးခုလောက်လွတ်တော်တယ်မှာစံမတော်စာစိတ်သားလောက်ရှိနေသေးတဲ့ဟာအပါဝင်တော့ပြင်စရာတွေရှိပါသေးတယ်။ဒီမိုကရေစီဆန်မှုမီဆန်မှုမီမရသေးဘူးလို့ခံစားပါလေဗျာ။
1988ရှစ်လေးလုံးဒီမိုကရေစီလူမှုရေးတော်ပုံကြီးကရည်မှန်းချက်တွေနဲ့လက်ရှိအခြေအနေတွေအပေါ်မှာနိုင်ငံရေးလှုပ်ရှားသူတွေရဲ့အမြင်တွေကိုတင်ပြခဲ့တာပါရှင်။